အာဆာလို့ခေါ်တဲ့ရခိုင်ရိုဟင်ညာကက်တင်ရေးအဖွဲ့ဝင်1300ကျော်ရဲ့အမည်စင်းတွေကိုမြန်မာစိုးရကဘင်္ဂလားဒေ့ရှ်အာဏာပိုင်နေထံပေးအပ်လိုက်ပါတယ်။နိုဝင်ဘာလ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်လုံခြုံရေးနဲ့ငြိမ်သက်ပြည်ပြမှုပူးပေါင်းဆောင်ရွက်ရေးဗဟိုအဆင့်အစည်းအဝေးပွဲမှာအခုလိုပြုလုပ်ခဲ့တာဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောကြားခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတုတ် Daily Star သတင်းစာမှာဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်ကလည်း1989နှစ်မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာဆာအစွန်းရောက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာပြစ်မှုကျူးလွန်ခဲ့တဲ့နိုင်ငံထံလွှဲပြောင်းပေးခဲ့တဲ့အကြောင်းအသိပေးခဲ့ပြီးသူတို့ကိုဥပဒေအရအရေးယူနိုင်ပြီဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကူးကွက်ပြီးတော့ဖော်ပြထားပါတယ်။မြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ထားခံရတဲ့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းရေးမှူးရန်ဟီလီဟာဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆိုက်ရောက်လာဖို့ရှိနေပါတယ်။သူမဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဇန်နဝါရီလ24ရက်နေ့ထိနေထိုင်မှာဖြစ်ပြီးတော့အဲဒီကနေထိုင်းနိုင်ငံကိုဇန်နဝါရီလ30ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်စဉ်ဒက္ကာမြို့နယ်ဒုက္ခသည်စခန်းနေရှိရာကော့ဆက်စ်ဘဇားကိုတွားရောက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းမှုတွေကြောင့်အိုးအိမ်စွန့်ခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေလူမှုအသံဝန်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းဆိုပါတယ်။